စကိုင်းတိုင်းကလေးမြို့ရဲ့တောင်ပိုင်းကရေရှင်ရွာအပါဝင်အနီးဝန်းကျင်ကကျေးရွာတချို့စစ်ဘေးရှောင်နေကြရတာ18လလောက်ရှိနေပါပြီ။မြမစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းကအဲ့ဒီရွာတွေမှာစစ်ဘေးရှောင်2000ဝန်းကျင်လောက်ရှိပါတယ်။စစ်ဘေးရှောင်တွေဟာတနေရာထဲမှာစုဝေးပြီးတော့ရှိနေတာမျိုးမဟုတ်ဘဲနဲ့အယောက်80 80ဝန်းကျင်လောက်စီစုဖွဲ့ပြီးတော့တောတောင်တွေထဲမှာစစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။မိုးကာလဖြစ်လာတာနဲ့အမျှဒီလိုစစ်ဘေးဒုက္ခသည်တွေကြားမှာဒီအပိုင်းမှာတော့ဝင်းပြက်ဝမ်းလျှော်တွေဖြစ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ရေရှင်ရွာသားဦးမောင်စိုးကပြောပြပါတယ်
။စစ်ရှောင်တွေကြားမှာရတော့ဆရာမဒီနေ့တောင်မှဒီလိုကျွန်တော်တို့ဒီလိုပေါ့ပြည်သူကာကွယ်ရေးအဖွဲ့ကတတ်မတော်ဒီနေရာဒီမှာကျွန်တော်ရှေ့အမေရိကန်လေးရတယ်ဒီနေ့တော့ဆေးခေါ်ထိုးတာလေးတော့ဒီရှိတယ်ဗျအတိုင်းမဲ့တို့ရောဘောဘောရှင်းဆုံးွားဆုံးတော့မဟုတ်ဘူးပေါ့လေသူတို့တတ်နိုင်တော့ချုပ်ကြလဲကိုမေးတဲ့ရှိမမာတာလေးလည်းရှိရပေါ့လောလောဆရာတော့ဒီမိုးတောင်းကာလမှာဆိုတော့ကလေးတွေမှာဆိုင်းမိသားရတာမျိုးတို့ဝမ်းပြဝမ်းရှော့ဖြစ်တာမျိုးတို့တပြည့်ရဦးဒီမှာဟိုပေါ့ဟိုနေမကောင်းထိုင်ကြတာလေးတွေတော်တော်များတာပေါ့ဆရာလောလောဆရာတော့ဒီမှာတော့ဝမ်းပြဝမ်းရှော့ဖြစ်တာမျိုးတို့ဆိုင်းမာဒီဟိုကျွန်တော်တို့ဘယ်လိုကောင်းနာစီးတာတို့ချောင်းဆိုးတာမျိုးတို့အဲ့ဒါမျိုးလေးတွေယာရီဥတုကလည်းပဲပုံမှန်မဟုတ်တဲ့အခါကျတော့အဲ့ဒါလေးတွေတော့မျှနေတယ်အတွင်းတော်တို့ကတော့လောလောဆယ်တော့သိကြောင်ကြီးမဟုတ်ဘူးဗျအဲဆလင်းငါးဦး20လောက်တို့ထားတာတော့ရှိတယ်ဗျဘလို့ကြည့်တော့အကုန်လုံးတော့မသိဘူးဗ
ျစစ်ဘေးရှောင်80ဝန်းကျင်လောက်မှာ20လောက်ကဝင်းပြက်ဝမ်းလျှော့ဖြစ်နေတာလို့စစ်ဘေးရှောင်ကူညီသူကပြောတာပါစစ်ဘေးရှောင်တွေကဟိုတစုဒီတစုနေကြရတာဖြစ်တဲ့အတွက်စစ်ရှောင်တွေအားလုံးရဲ့အခြေအနေကိုတော့မသိနိုင်ပါဘူးကလေးတချို့မှာသွေးလွန်တုတ်ကွေးလက္ခဏာတချို့ရှိပေမဲ့လက်ရှိမှာတော့စိုးရိမ်ရလောက်တဲ့အနေထားတော့မဟုတ်သေးဘူးလို့လည်းဥမောင်စိုးကပြောပါတယ်။ဒီလိုကျန်းမာရေးပြဿနာတွေကြုံနေရတာနဲ့တစ်ချိန်တည်းမှာပဲကုသဖို့ဆေးဝါးကလည်းအလုံလောက်မရှိပါဘူး။စားနဲ့ရိတ်ခါဆန်ရိတ်ခါပြက်လက်မှုကလည်းအတော်လေးကိုအခြေအနေဆိုးနေတယ်လို့ကူညီပေးနေသူတွေကပြောပါတယ်။အလူရှင်တွေကလှူဒန်းထားတဲ့ငွေတွေရှိပေမဲ့ဆန်ကဝယ်လို့မရတဲ့အခြေအနေဖြစ်နေတာပါ။ဆက်ယုံနေမှာတော့ဆန်ပြတ်နေပြီးလက်ရှိဆန်တည်င်းကို48000ဈေးပေါက်နေတယ်လို့ဒေသခံတွေကပြောပါတယ်။ကလေးမျိုးပေါ်ကိုတက်ပြီးတော့ဝဲမဲဆိုရင်လည်းစစ်ကောင်စီတက်တွေကစစ်ဆေးပြီးတော့တင်းစီလိုက်တာမျိုးတွေရှိတာကြောင့်တွားမဝဲရဲကြသလိုလက်ရှိမှာအိမ်အောင်စု150လောက်ကလုံးဝစားစရာမရှိတော့တဲ့အခြေအနေဆက်ရောက်နေတယ်လို့ကူမောင်စိုးကပြောပါတယ်
။ဆရာမရသည်တော့တင်းနဲ့ဒီအပေါ်ဆိုးမှာပဲရှိတယ်ကြာအခုလိုမျိုးဒီမဆန်လူရှင်သာရှိနေလိမ့်မယ်ဒီဆန်ကဝဲမရတဲ့အခါကျတော့အဲဆန်ကတော့တော်တော်ကိုရေးကြည့်ဒုက္ခရောက်နေတာဖြစ်နေတယ်ဗျာဆရာမကျွန်တော်တို့ဒီကလေးလေးပဲကိုတွားဝယ်ရမှဆွန်နေပဲသူတို့စစ်ကောင်ကြီးကနေစီးပြီးမှတိတ်နာမျိုးတွေဘာမျိုးတွေရှိတယ်ဆိုတော့ကျွန်တော်တို့အဲ့မှာတိတ်ဖို့ရတာအင်မတန်ကိုခက်ခဲနေတာဗျာကိုတည့်ရနေစားလေးမကုန်ငယ်စားကြလေးမှလူမဲ့ရှောက်တော့ရမ်းဝယ်တော့ဝယ်နေကြတယ်ရတယ်လူတွေရကြတယ်မရတယ်လူတွေမရဘူးအဲ့ဒါကအခုတော့ကျွန်တော်ဟိုပေါ့ဒီပတ်ခံရှိပြီးရမှဆန်ဝယ်လို့မရတော့ငါတည်းလူတွေရှိတယ်ဗျာဆရာမလုံးလုံးကိုစားပြာမရှိတဲ့လူကတော့ဆရာမပြ900လောက်တော့ရှိမှတယ်ကျွန်တော်အင်ဂျီ350နဲ့မှ9အင်ရှိရင်တော့ရှိရတဲ့မှာအဲ့လိုစားပြတုတ်တုတ်ပြတာတော့ပြ950 160လောက်တော့ရှိမှတယ်ဆိုမှ
ဆန်ခက်ခဲကြုံနေရတာကြောင့်ကိုတန်းဆိုးလို့မိသားစုကတော့တနေ့ကိုထမင်း3နဲ့စားတာကနေ2နဲ့လောက်ပဲစားနိုင်တော့တယ်လို့တနက်စာဆန်4လုံးချက်ရာကနေအခုဆိုရင်တော့ဆန်2လုံးခွဲနဲ့3လုံးလောက်ပဲချက်ပြီးတော့စားရတော့တယ်လို့ဆိုပါတယ်
အလုံးမောင်ဆရာမမိသားစု9ယောက်ရှိတာဗျ။တနက်ကို4ခုချက်ရတာဆရာမ။အခုကပုံမှန်တိုင်းချက်နေတော့ဘူးဆရာမ။ကျွန်တော်တို့လည်းအခုစားဝတ်နေခက်ခဲတဲ့ခါကြတော့ကျွန်တော်တို့ဟို2ခုခွဲ3ခုအလုပ်လေးတွေချက်ရတော့ဆရာမ။ကျွန်တော်တို့အဲ့လိုမျိုးပုံမှန်တိုင်းချက်နေတော့ဘူးကျွန်တော်တို့ကမှ။နှစ်နှစ်တည်းစားရတာဆရာမ။3နှစ်အရင်ကတော့3နှစ်စားတာကျွန်တော်တို့မက်စာစောစောစားစားသေးတယ်။အခုကစောစောစားကိုမစားနိုင်တဲ့အတွက်ကျွန်တော်တို့တနေ့မှနှစ်နှစ်တည်းစားရတယ်ကျွန်တော်တို့မှ။
ကလေးမျိုးနယ်တစ်ခုလုံးမှာစစ်ဘေးရှောင်အရေးအတွက်က9000ဝန်းကျင်ရှိတယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကလေးဒေသတွဲဘက်တာဝန်ခံကပြောပါတယ်ကလေးဒေသကစစ်ရှောင်တွေအတွက်အကူအညီလိုအပ်နေတာကများနေပြီးတော့လုံလောက်အောင်ထောက်ပံ့ကူညီနိုင်တာမျိုးမရှိသေးဘူးလို့လည်းပြောပါတယ်စစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းထဲမှာအိုးအိမ်ဆွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေရတဲ့စစ်ရှောင်ရေးအတွက်ကတနေ့ထက်တနေ့ပိုပြီးတော့မှတိုးများလာနေပါတယ်ဒေသခံပြည်သူကာကွယ်ရေးတပ် PDF တွေဟာအဲ့ဒီဒေတာကကြေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေပါတယ်ဆိုပြီးတော့လည်းမြန်မာစစ်ကောင်စီဘက်ကဆွဆွဲထားပါတယ်။သခိုင်းတိုင်းအတွင်းမှာအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ကြေးရွာတွေရှိတယ်လို့စစ်ကောင်စီကိုလိုလားတဲ့ကြေးရွာတချို့လည်းရှိပါတယ်။အဲ့ဒီကြေးရွာတွေကိုစစ်ကောင်စီဘက်ကပြည်သူစစ်အဖြစ်နဲ့လက်နက်တပ်ဆင်ပေးထားတာတွေလည်းရှိနေပါတယ်ရှင်။